ဘူကလီစီတဲ့ကတားငါနဲ့လူသုံးခုပစ္စည်းမျိုးစုံရောင်းချခဲ့တဲ့ဆိုင်ကမ်းပေါင်းတရာကျော်ရှိတဲ့စာလုံးစလိုင်ဈေးရုံနေုံလုံးနာကိမုံတိုင်းကြောင့်ပျက်စီးခဲ့ရပါတယ်။အဲ့ဒီဈေးရုံကိုတက်ဆိုင်ရာအာဏာပိုင်တွေဘက်ကအခုချိန်ထိပြန်လည်ပြင်ဆင်တိဆောက်ပေးခြင်းမရှိသေးတဲ့အတွက်ဈေးသူဈေးသားတွေဈေးရောင်းဖို့အခက်တွေ့နေရပါတယ်။ဈေးရုံမပြင်ဆင်ရသေးလို့ကိုယ်ဆိုင်ငန်းတွေတည်းဈေးမရောင်းရတာနှစ်လကျော်ခဲ့ပြီမို့ဈေးတွေတွေစားဝတ်နေရေးအခက်တွေ့နေတာကြောင့်ဘူကလီမြို့ပေါ်ကလမ်းဘေးတွေမှာဈေးရောင်းနေကြပါတယ်။အဲ့ဒီလိုလမ်းဘေးမှာဈေးရောက်တဲ့အခါစီပင်တာယာကဈေးမရောက်မှုဖိအားပေးတာတွေအပြင်မနေ့ကဇွယ်ကခုနှစ်နေ့ကဒံငွေ7,000ဒံရိုက်တာခံခဲ့ရကြောင်းဘူကလီမြို့ကဈေးတဲ့တူကအခုလိုပြောပြပါရယ
်ပထမနေ့ကလာပြီးတော့နောက်ဆုတ်ခိုင်းတာစီပင်ကပိုကြီးကြော်နေသူလာပြီးနောက်ဆုတ်ခိုင်းမနေ့ကစီပင်ကဟိုသူအရာရှိတယောက်ပဲဖြစ်လိမ့်မယ်ထင်တယ်လာပြီးတော့တူကို1,000ကျီဒံရိုက်သွားတယ်လမ်းဘေးမှာချောင်းနေရကြမလန်းကိုနောက်ဆိုးဖို့ဘာဖို့ညာဘူးအခက်ခဲမျိုးစောင်းနေမပြေလဲတဲ့ကြားရနေပြီးတော့ဒုက္ခပြေးတာလည်းမျိုးမျိုးခံနေရတယ
်ဘူကလီမျိုးကဇီးတဲ့တွေအနေနဲ့နာကိမုံတိုင်းတန်ခံရတာမို့ဘူကလီဇီးတဲ့ကသူတို့ပိုင်ဇီးဆိုင်ကန်းတွေကိုအမြန်ဆုံးပြင်ဆင်တိဆောက်ပေးဖို့နဲ့တိဆောက်လို့မရသေးခင်မှာစားဝင်နေရတဲ့လမ်းဘေးမှာဇီးရောက်ချခွင့်နေရာတတ်မှတ်ပေးဖို့ဘူကလီမျိုးနဲ့မရကနဲ့စီပင်တာယာထံဘူကလီမျိုးကဇီးတဲ့တွေကတင်ပြခဲ့ကြပါတယ်ဒါပေမဲ့အခုချိန်ထိနာကိမုံတိုင်းတန်ကြောင့်ပျက်စီးသွားခဲ့တဲ့ဘူကလီစီစာလုံးစလင်ဈေးရုံတွင်ကဈေးဆိုင်ကန်းတွေပြန်ဆောက်ပေးခြင်းမရှိသေးသလိုအဲ့ဒီဆိုင်ကန်းပိုင်ရှင်ဈေးတွေတွေလမ်းပြီးဈေးရောက်ဖို့ကြတော့လေမိုးတွင်းကာလမှုအခက်အခဲတွေရှိနေသလိုစီပင်တာကလည်းခုပြုတ်ခြင်းမရှိလို့ဈေးတွေရဲ့မိသားစုစားဝတ်နေရင်းနဲ့ကလေးငယ်တွေပညာရေးပါထိခိုက်နေရပြီလို့ဘူကလီမျိုးကအလောက်ကိုရောင်းတဲ့ဈေးတွေတူကအခုလိုပြောပြပါတယ်
မပွင့်ရသေးဘူးဗောအဲ့မှာလမ်းမေးမှာပဲရောင်းစားအဲ့မှာကိုလူဒီဖြစ်ကုန်ကြပြီစီအိုဘေးတွေဖြစ်ကုန်ကြပြီဗောမိုးကမရှိနဲ့အဲ့မှာမလုံးမကြုံနဲ့ဟောရောင်းချနေရတာဗောကျောင်းမကြီးထိခဲ့တယ်ဗောထိခိုက်နေကျွန်တော်ကဟောအလကုန်ပြစီဗောဒီမိုးရင်နဲ့ဘလို့မှရောင်းလို့မရတော့ဘူးကျွန်တော်ပြောင်းဝင်မှုဆိုတာမရှိတော့ဘူးမရောင်းနိုင်ကြဘူးဗောကျွန်တော်ကလေးတွေပညာရေးဘာလို့ကွာတော်လေးကိုကျက်သေးပါလေတော်လေးကိုဆိုးသွားပါလေကလေးကြောင်းထားဖို့တော့ဗောကျွန်တော်တို့မှာ
နာကိမုံတိုင်းတန်ကြောင်ဘူကလီစီတွင်းကစိုင်ကန်ပေါင်း400နီးပါးရှိတယ်ကာကြီးခခွင်းနဲ့ဇာခွဲဇာမေဆွေဈေးရုံတွေကတော့ခေါမူးပျက်စီးခဲ့ပါတယ်အဲ့ဒီဈေးရုံတွင်းကစိုင်ကန်တွေရဲ့အမိုးတွေကိုထူးကုမ္ပဏီကပြန်လည်ပြင်ဆင်ပေးခဲ့လို့အဲ့ဒီကာကြီးခခွင်းနဲ့ဇာခွဲဇာမေဆွေဈေးရုံတွင်းကဈေးတွေဈေးရောင်းချနိုင်ခဲ့ပါပြီဒါပေမဲ့မုံတိုင်းတန်ကြောင်ဈေးရုံတစ်ခုလုံးပြုပြက်ခဲ့တဲ့အစားလုံးစလည်းဈေးရုံနေုံလုံးဟာတက်ဆိုင်ရာကဘာတစ်ခုမှပြင်ဆင်တိဆောက်ခြင်းမရှိသေးလို့အဲ့ဒီဈေးရုံတွင်ကဈေးတွေဈေးမရောင်းရလို့စောင့်ဝင်နေရေးအခက်အခဲဖြစ်နေရကြောင်းပါခင်ဗျာ